Bangladesh Nanganga Ruinja Dukatis Kango, Yamakozle Pue Digani Twayapi, Tani Pian Yi Lungan Singu Shinli Mare, Duka Derigaro, Drugo, Ruinja Pi Timapuine, Nangana Pi Bawin Suin Chetigo, Swinigare, the Chene Mare, Tani Pian Yi Dre, Duka Derijama, a GJ Suin Chetu Shinire Lule, Kula Tamga Jige Duga, Dripe Lai Pare, Matting Taka Susi Timpia Tavareshi. မြန်မာနိုင်ငံသားဝင်ကြီးဌာနမြေရန်အတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းခဲ့ပါတယ်။ဌာနပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးနေထိုင်စားသောက်ရေးအပါအဝင်မြန်မာဘက်ကအစီအစဉ်တွေကိုရှင်းလင်းခဲ့တာပါ။ဒုက္ခသည်တွေဘက်ကတော့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုမလားဆိုတာက
ပြုစီမာလာဒါမမဟုတ်ရင်ကျွန်တော်တို့ဘင်္ဂါလီလောက်ခေါ်ကြမှာလားဒီဟာကိုအဓိကမှာဆူရဆရာချင်ရဖြစ်ပေါ်လို့ပါလို့ဆိုပြီးတော့ကျွန်တော်ဆရာတင်ပြရတယ်နိုင်ငံကြရုံဝင်တဲ့ခါမှာလာလို့ဆိုကျွန်တော်တို့ထုံးပြမှုရလာလို့ဆိုမရှိဘူးအဲဒါပေမဲ့သူတို့ကပြောထားတာကကျွန်တော်တို့ကဒီအိစကျွန်တော်တို့ကအဲ့ဒီအတိုင်းနိုင်ငံရုံးကိုကျွန်တော်တို့စာဖူးလာရှိတယ်ဒီအနီအနိုင်ငံကြရုံဝင်တဲ့ခါမှာလာတဲ့ကိုကျွန်တော်တို့ကကုဒိုင်ပြလိုက်တယ်ဒီစာကိုအဲ့ဒီစာအဲမှာလည်းပါတယ်ဒီအဲ့ဒီဟာအဲ့ဒီဟာသူတို့အဲ့ဒီမှာသွားပြီးတော့နိုင်ငံကြရုံဝင်တဲ့ခါမှာကနေသာသာဝင်ကြီးများနဲ့ဘောဟာဆရာနဲ့ဆင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆရာကချုံပြင်ချမယ်လို့ပြောတယ်
ဒါပြင်ရင်းချဒုက္ခတဲ့စခန်းကကိုယ်စလဲတွေကရခိုင်ပြည်နယ်တဲကလက်ရှိဒုက္ခတဲ့စခန်းတွေကိုဖျက်သိမ်းပြီးစခန်းတွင်းကဒုက္ခတဲ့တွေညည့်ရင်းကိုပြန်နိုင်မဲ့အခြေအနေကိုလည်းစောင့်ကြည့်လို့လိုတယ်လို့တင်ပြခဲ့တဲ့အကြောင်းကုတူပလောင်ဒုက္ခတဲ့စခန်းကဦးမောင်မောင်ကပြောပါတယ
်ကျွန်တော်အဲ့ဒီမှာရှိတဲ့ဒုက္ခတဲ့စခန်းတွေပေါ့ဗျာဒီ IDB စခန်းအစစ်ချိန်မှာရှိတဲ့တခြားပေါ့ထောင်းမှာရှိတဲ့အကျောက်တော်မှာရှိတဲ့နေဘူးမှာရှိတဲ့အဲ့ဒီဒုက္ခတဲ့စခန်းတွေကိုပထမပိုင်းမှာဖျက်သိပြီးတော့ကျွန်တော်မူလနိုင်ရာကိုရှာပြင်းမယ်ဆိုလို့ဆိုရင်ကျွန်တော်ကလည်းကုတိုင်အဲ့ဒီဟာမြင်ပြီးတော့ကျွန်တော်ကိုခေါ်ပြမလို့ကျွန်တော်တို့ကုတိုင်ကုကြတက်ကတဲ့အဲ့ဒီဘာမှဝင်တော့မှဝင်ကြီးတို့ဒီမှာလာပြီးတော့နိုင်ငံတကာပြားကိုလည်းခင်ပြမလို့ကျွန်တော်တို့လည်းဒီဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့ပူးပေါင်းကြဒီမှာအဲ့လိုဟိုအတက်ခင်ပြမလို့ကျွန်တော်တို့ကုတိုင်မြန်မာအစိုးရနဲ့အင်းနိုင်ပြီးတော့ကျွန်တော်တို့ကုတိုင်အဲ့ဒီဟာကိုလုပ်ပြီးမယ်ဆိုလို့ဆိုရင်ကျွန်တော်တို့ကကုစပေါ်နဲ့ကုသွားမှာပါအဲ့လိုမျိုးကိုကျွန်တော်ဆရာချင်းပြရတယ်
မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူး။ဒါအပြင်နိုင်ငံသားဖြစ်ရဲ့အတွက်လည်းအခုချိန်ထိတော့ဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဒုက္ခသည်တွေဌာနပြန်ရေးပထမအထောက်စားဖို့မနစ်အင်္ဂါနေ့ကသဘောတူခဲ့ကြပေမဲ့လို့လဲဒုက္ခသည်တွေချမှာတော့အကြည့်အကျယ်ဆိုးရင်ချက်တွေရှိနေတယ်လို့ကုလသမဂ္ဂဆန္ဒရိက္ခအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘက်စလေးကသတိပေးပါတယ
် But I can say very clearly from the people that I've talked to inside the camps
ဒုက္ခသည်စခန်းတွေမှာလူတွေနဲ့တွေ့ဆုံမေးမြန်းကြရတော့ဆိုရင်တော့အများအပြားကဘေးကင်းလုံခြုံမှုရှိလို့ရှိရင်ပြန်ရင်နေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမလားဆိုတာကတော့ကျွန်တော်လည်းမသိပါဘူးသူတို့နေရာမှာဝင်ခံစားကြည့်တော့ကျွန်တော်အနေနဲ့လည်းဌာနပြန်ရေးအပေါ်မှာအကြီးအကျယ်စိုးရိမ်ချက်တချို့ရှိပါတယ်စခန်းတွေကလူတွေစီကလည်းအကြီးအကျယ်စိုးရိမ်ချက်တွေကိုကြားခဲ့ရပါတယ်။ဘယ်အခြေအနေမျိုးပဲဖြစ်ဖြစ်မပြောင်းခြင်းမှုဆိုတဲ့လူလည်းရှိပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရတော့လာမယ့်နိုဝင်ဘာလ15ရက်နေ့မှာရိုဟင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း 9,000 ကျော်စပြီးဌာနပြင်ကြဖို့ရှိနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်တောင်းဆိုချက်တွေကိုမြန်မာဘက်ကမလိုက်ရောရင်ဌာနမပြောင်းဘူးလို့လည်းပြောဆိုနေကြပါတယ်ရှင်။